ဤရန်နိုင်ငံပေါ်အမေရိကန်ပြည်ထောင်စုရဲ့တင်းမာတဲ့မူဝါဒကိုတူရကီနိုင်ငံကဝေဖန်ပြစ်တင်ထားသလိုဤရန်ပေါ်အမေရိကန်ရဲ့တန်ခတ်ရယူမှုထိရောက်ဖို့တူရကီရဲ့ပူပေါင်းဆောင်ရွက်မှုကအဓိကကျတာကြောင့်နှစ်ဖက်ကြားထိတိုက်တွေ့မှုအသစ်ဖြစ်လာနိုင်တယ်လို့လေ့လာသူတွေကပြောပါတယ်။တူရကီနိုင်ငံပိုင်အနာတိုလူသတင်းဌာနနဲ့တောက်ကြာနေကလုပ်တဲ့မြေမြန်ကန်တစ်ခုမှာတူရကီနိုင်ငံသားဝင်ကြီးမက်ဗလူကာဗူဆိုဂလူကဤရန်ပေါ်ချမှတ်တဲ့တန်ခတ်ရယူမှုတွေကိုအကောင့်ထည့်ပေါ်တာဟာဒေတာတစ်ခုလုံးပေါ်ဆိုးရွားတဲ့တရားမှုဖြစ်စေပြီးတိတ်ကိုအန်ဒရယ်ကြည့်တယ်လို့ပြောပါတယ်။တူရကီသမ္မတရေဂျစ်တိုင်ယပ်အာရိုဝန်ရဲ့အမည်မဖော်တဲ့အကြီးအကဲဂျန်ပေတူကလည်းကုလသမဂ္ဂရဲ့တန်ခတ်ရယူမှုကလွဲလို့တခြားဘယ်နိုင်ငံရဲ့တန်ခတ်ရယူမှုကိုမှတူရကီအနေနဲ့လိုက်နာမှာမဟုတ်ပါဘူး။တခြားနိုင်ငံတွေလုံခြုံတာအတွက်တူရကီကိုအတုံးချခံမှာမဟုတ်ပါဘူးလို့ပြောပါတယ်။